မိုးခမုန်တိုင်းအပြင်ရေကြီးမှုတန်ကိုပါထပ်ဆင့်ကြုံရတဲ့ရခိုင်မြောက်ပိုင်းမှာတဘာဝဘေးဒုက္ခသည်တွေစစ်ဘေးဒုက္ခသည်တွေနဲ့ဒေသခံတွေဟာလုံခြုံတဲ့အမိုးကောင်အောက်ကိုရောက်ဖို့ခက်ခဲနေစေဖြစ်ပြီးစားဝတ်နေရေးအကျပ်တဲတွေကြုံနေရတာပါအခုဆိုရင်မိုးခမုန်တိုင်းတင်းနေတာ3လကျော်ကြာလာပြီမဲ့စစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေလွတ်လွတ်လပ်လပ်တွာလာထောက်ပံ့ခွင့်မရသေးသလိုပြန်လည်ထူထောင်ရေးလိုအပ်ချက်တွေအများပြားရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဩဂုတ်လတတိယပတ်ထဲမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံ UNOCHA ရဲ့အကြီးအကဲ Mr. Martin Griffith ကမုန်တိုင်းသင့်ရခိုင်ပြည်နယ်ကိုကိုယ်တိုင်လာရောက်ခဲ့တယ်လို့နိုင်ငံတကာအကူအညီပေးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ဆွေးနွေးမှုတွေရှိခဲ့တာကြောင့်အကူအညီတွေလွတ်လွတ်လပ်လပ်ပြန်လည်ပေးခွင့်ရဖို့မျှော်လင့်ထားကြပေမဲ့အခုချိန်ထိကတော့ကန့်သတ်မှုတွေရှိနေသေးပဲလို့ဒေတာတွင်လူသားချင်းစာနာမှုကူညီပေးနေသူတူက VOA ကိုပြောပါတယ်
။ဟိုကူညီပေးတာကတော့ကျွန်တော်တို့ဟိုသိတလောက်မြင်တလောက်တော့မရှိနေဘူးပေါ့လေ။ဘာလို့အပေးဖွဲ့စည်းမှားလည်းမျိုးဟိုလွတ်လွတ်လပ်လပ်တော့လာလှုပ်ရှားပြီးတော့ဒီလက်ရှိကြုံတွေ့နေရတဲ့ situation တွေရဲ့အမောခါတင်ဆက်တဲ့ပြည်သူတွေပေါ်မှာဘာမှဘသူတယောက်မှလာပြီးတော့ဟိုကူညီပေးဖို့နေတာကိုဟိုမရှိမတွေ့နေသေးပါဘူး။မတွေ့နေဆိုတာအဲ့လိုမျိုးတွေတော့လာတော့ပြီးတော့လူလုံးတကူတော့လာပြီးတော့လှုပ်ရှားနေတာကိုကျွန်တော်မသိလို့ဖြစ်တယ်။ဟုတ်တယ်ဟုတ်တယ်အခုချိန်မှာကတော့ဘေးနေရာမှာပါပဲသူတို့အနေနဲ့လူတွေတကူတော်လာလို့မရဘူးလေအကုန်လုံးကဖြစ်စစ်မှုတွေရှိတယ်ဘေးကလည်းနှစ်ပုံတွေတွေကနေအစသူတို့ဟိုဒီမြို့တွင်းမှာတော်လာလို့ရှာမှတော့မှတော်လာရတာတော့မှနှစ်ပုံတွေတွေယူရတဲ့အချင်းတွေရှိတယ်ဟိုဘေးနေရာတော်မယ်ဟိုမှာဟိုပုံနာချင်းကနေစစ်တွေကနေပုံနာချင်းတော်မယ်တော့မှနှစ်ပုံတွေကိုလာစစ်တွေပုံစံမျိုးကတော့အချင်းကရှိတယ်
ရခိုင်ဒေသမှာကူညီပေးရေးအဖွဲ့တွေကိုဘာကြောင့်ကန့်သက်ထားရဲဆိုတာကိုစစ်ကောင်စီကထုတ်ပြန်ထားတာမရှိပါဘူး။ဒါပေမဲ့ကန့်သက်ချက်တွေကြောင့်မုံတိုင်းတန်တင်ပြည်သူတွေနဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာစားဝတ်နေရေးအခက်ခဲနဲ့ကျန်းမာရေးအထောက်အကူလိုအပ်ချက်တွေပိုပြီးများလာနေတာပါ။စစ်ဘေးဒုက္ခသည်3000ကျော်လောက်ရှိနေတဲ့ရသေးတောင်မြို့နယ်မှာဆိုရင်စစ်ဘေးဒုက္ခသည်တဝဲလောက်ဟာအခုချိန်ထိလုံခြုံတဲ့မိုးကောင်အောက်ကိုရောက်ဖို့ခက်ခဲနေစေဖြစ်တယ်လို့ရသေးတောင်ဒေသကူညီပေးနေသူတူကပြောပါတယ်။
ကျွန်တော်တို့မြို့နယ်မှာစစ်ပိချောက်တွေတအားပေါ်တာစစ်ပိချောက်တွေတအားများနေတဲ့ဟာစစ်ပိချောက်တွေအတွက်ကောသူတို့ပါလေလုံးပေးလေဘာမှကောမလုံးပေးတာစစ်ပိချောက်တွေထဲမှာလည်းအဘိုးကအောက်ကိုမရောက်ခဲ့တဲ့ဟာတဝက်လောက်တော့ရှိသေးတယ်ဒေသမှာဆိုလို့ချင်းစစ်ပိချောက်ကနေပြီး9000ကျော်လောက်ရှိတယ်လူဦးရေဆို3000ကျော်လောက်အကုန်လုံးကဒီတိုင်းမှာဒီပုံစံတိုင်းမှာသူတို့ဖြစ်သလိုပဲနေရရတဲ့ဟာတွေရှိတယ်အဘိုးကအောက်ကိုမရောက်သေးဘူးညာဒီအစိုးရဘက်ကစားကစားဘက်ကလည်းဘာမှထောက်ပံ့ပေးတာမရှိဘူး NGO တွေပဲအောက်ကိုနေရတာအခုဘာဖြစ်လာလဲဆိုတော့ကန်ရဲ့ဒီ IDP ကန်ရဲ့ဆင်မှာကျွန်တော်တွေ့တာပေါ့နော်တော်တော်များများမျက်စိရောဂါတွေရှိလာတယ်မုံလာတို့ပြလာတို့အဲမြုံကက်တာတို့ပေါ့နော်အတင်းကြီးဆိုတာတို့ဖြစ်လာတာပါတယ်ရှိတယ်။ဘာကြောင့်လဲဆိုတော့ဒီ NGO တွေကပြတာကလည်းဒီတာပေါ်လိုက်ဟဲ့တွေပေါ့နော်တာပေါ်လိုက်ဟဲ့တွေကိုအမိုးကပြီးပြတဲ့ယာကြီးပြီးပြတယ်။အဲ့ဒီအမိုးကအောက်မှာတာပေါ်လိုက်ဟဲ့တွေမှာအောက်မှာအေးရတဲ့လူတွေကပြီးပြတဲ့ပြည့်မျက်စိမုံလာတာတို့အဲ့ယောဂါတွေခံစားရတဲ့ဟာရှိတယ်။
ရခိုင်မြောက်ပိုင်းမှာမိုးခမုန်တိုင်းတန်တင်ပြည်သူတွေအပြင်လက်ရှိအချိန်ထိနေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည်9000နီးပါးရှိနေသေးတယ်လို့ဒေတာတွင်းစစ်ဘေးဒုက္ခသည်ကူညီရေးအဖွဲ့တွေရဲ့စည်ရင်းအရသိရပါတယ်။လက်ရှိမှာတော့တချို့စစ်ဘေးဒုက္ခသည်စခန်းတွေကိုကမ္ဘာစားနယ်ရိတ်ခါအဖွဲ့ WFP ကစားနယ်ရိတ်ခါထောက်ပံ့တာတွေရှိပေမဲ့လို့လုံလောက်မှုမရှိသလိုတခြားသဘောဝဘေးအန္တရာယ်သင့်ပြည်သူတွေအတွက်လည်းကူညီထောက်ပံ့မှုတွေနှဲပါတာကြောင့်စားဝတ်နေရေးအခက်အခဲတွေကြုံနေကြရတာဖြစ်ပါတယ်ခင်ဗျာ။